American နဲ့ဂျပန်နိုင်ငံအကြားမယုံကြည်နိုင်လောက်တဲ့ပူးပေါင်းဆောင်ရွက်မှုတွေဖြစ်ပေါ်တိုးတက်နေကြောင်းဂျပန်ခရီးစဉ်အဆုံးသတ်တဲ့နေ့မှာပဲသမ္မတ Donald Trump ကပြောကြားလိုက်ပါတယ်။အထူးသဖြင့်တော့ American နဲ့ Japan အကြားကစီရီအရာပူးပေါင်းဆောင်ရွက်မှုရှိနေတာတွေကိုနှစ်နိုင်ငံကောင်းဆောင်တွေကအလေးပေးပြောကြားခဲ့ကြတာပါ။အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကအစူစီတင်ပြပေးထားပါတယ
်။ဒီတော်ထဲမှာတရုတ်နိုင်ငံရဲ့အင်အားကြီးထွားလာနေတဲ့အချိန်မှာပဲ American နဲ့ Japan အကြားစီရီပူးပေါင်းဆောင်ရွက်မှုတွေရှိနေတဲ့အကြောင်းသမ္မတ Donald Trump ကသူ့ရဲ့လေးရကြတရားဝင်ဂျပန်ခီးစဉ်အပြီးဒီကနေ့မှာပြောကြားလိုက်တာ
ပါ Our armed forces train and serve together around the world including right here very special
ကျွန်တော်တို့နိုင်ငံတပ်ဖွဲ့ဝင်တွေကကောင်းမွန်စွာလေ့ကျင့်ပြီးအခုကျွန်တော်တို့ရောက်နေတဲ့နေရာပါဝင်ကမ္ဘာနေရာအသီးသီးမှာတာဝန်တွေလက်တွဲထမ်းဆောင်နေကြတာပါတကယ်တော့ဒီနေရာအမေရိကန်နဲ့မာမိတ်ရေတပ်ဖွဲ့တို့ကြားပူးတွဲဌာနချုပ်ထားရှိတဲ့တခုတည်းသောနေရာဖြစ်ပါတယ်ဒီနေရာမှာအမေရိကန်နဲ့ဂျပန်ရေတပ်တပ်ဖွဲ့ဝင်တွေအတူလက်တွဲပြီးတာဝန်ထမ်းဆောင်နေကြခြင်းကနိုင်ငံအကြားတည်ရှိနေတဲ့ပူးပေါင်းဆောင်ရွက်မှုတွေကိုပြသနေတာလည်းဖြစ်ပါတယ
်။သမ္မတထရမ့်နဲ့ဇနီးမလနီယာထရမ့်နဲ့ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ဇနီးအာကီအာဘေတို့ဟာဂျပန်နိုင်ငံအလယ်ပိုင်းမှာရှိတဲ့ယိုကိုဆုကမြို့အနီးရေတပ်အခြေစိုက်စခန်းကဂျပန်စစ်သည်မော် JS ကားကပေါ်မှာကျင်းပတဲ့အခမ်းအနားကိုတက်ရောက်ရင်းတပ်ဖွဲ့ဝင်တွေကိုမိန့်ခွန်းအသီးသီးပြောကြားခဲ့ကြတာပါ။ဂျပန်စစ်သည်ဘောပေါ်မှာအမေရိကန်နဲ့ဂျပန်တပ်ဖွဲ့ဝင်တွေအခုလိုအခမ်းအနားကိုအတူတက်ရောက်နိုင်ခြင်းဟာနိုင်ငံအကြားတည်ရှိနေတဲ့ပြောင်းလဲတိုးတက်နေတဲ့မဟာမိတ်ကြောင့်ဖြစ်တယ်လို့ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောပါတယ
်။ဒီချိန်မှာ両国の首脳が揃って自衛隊米軍を撃退するのは史上初めて。
ဂျပန်ကာဝေးတပ်ဖွဲ့ဝင်တွေနဲ့အမေရိကန်တပ်ဖွဲ့တွေရဲ့ရှေ့ပေါက်မှာအမေရိကန်နဲ့ဂျပန်ကောင်းဆောင်တွေအခုလိုအားပေးစကားပြောတာဟာဒါသမိုင်းမှာပထမဆုံးချိန်ဖြစ်ပါတယ်။သမ္မတထရမ့်ရဲ့ဦးဆောင်မှုအောက်မှာအမေရိကန်နဲ့ဂျပန်နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေလျင်မြန်စွာတိုးတက်ဖြစ်ပေါ်နေပြီးကောင်းမွန်လာခဲ့ပါတယ်။ဒီကနေ့ကျွန်တော်တို့စစ်သည်မော် JS ခါကအပေါ်မှာခုလိုတူတကွရှင်တွဲရပ်တည်နေနိုင်ခြင်းဟာအဲ့ဒီလှုပ်ဆောင်မှုရဲ့တာရကဖြစ်ပါတယ
်။ဒါဟာဂျပန်နိုင်ငံရဲ့တမိုင်းဝင်နန်းသက်အသည့်အစမှာနှစ်နိုင်ငံချစ်ကြည်ရင်းနှီးမှုအထိတ်အမှတ်အဖြစ်နဲ့ကျင်းပနိုင်ခြင်းဖြစ်ကြောင်းသမ္မတထရမ့်ကပြောပါတယ
်။ At this very historic moment as Japan begins Reiwa and the Reiwa era
ဂျပန်နိုင်ငံရဲ့တမိုင်းဝင် Reiwa နန်းသက်တန်းခါသမယမှာလွတ်လပ်မှုကိုချင့်မြှောက်လို့ကြတဲ့အမေရိကန်နဲ့ဂျပန်နိုင်ငံတို့ဟာကျွန်တော်တို့ရဲ့မာမိတ်နဲ့ချစ်ကြည်ရင်းနှီးမှုအထိတ်အမှတ်ကိုအခုကျင်းပနေကြတာပါ
။ကောင်းဆောင်နှုတ်ဦးစလုံးရဲ့မိန့်ခွန်းတွေထဲမှာတရုတ်နိုင်ငံကိုနာမည်တပ်ပြောသွားခြင်းမရှိပေမဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတော့ဒေတာရွှဲမှာဖြစ်ပေါ်နေတဲ့လုံခြုံရေးအရာတင်းမာမှုအခြေအနေတွေကိုထည့်သွင်းပြောကြားခဲ့ပါတယ်။ဂျပန်နိုင်ငံကအမေရိကန်ထံက F-35 တိုက်လေရင်အဆင့်100ဝယ်ယူသွားမယ်လို့သမ္မတထရမ့်ကပြောကြားလိုက်ပြီးအဲ့ဒီလိုဝယ်ယူခြင်းအပြင်ခက်ခဲရှုပ်ထွေးလာတဲ့ချင်းချောက်မှုအန္တရာယ်တွေကနေနှစ်နိုင်ငံစလုံးအတွက်အကာအကွယ်ပေးနိုင်လိမ့်မယ်လို့လည်းပြောပါတယ်။ဂျပန်ရဲ့ကာကွယ်ရေးအတွက်အမေရိကန်ဘက်ကရေရှည်ရပ်တည်ပေးနိုင်ပါမလားဆိုတဲ့စိုးရိမ်မှုတွေဂျပန်နိုင်ငံမှာဖြစ်ပေါ်နေပြီးအထူးသဖြင့်ဂျပန်နိုင်ငံကိုပြင်းထန်စွာဝေဖန်ပြောဆိုလေ့ရှိသူလို့ကာလရှည်ကြာအထင်ခံခဲ့ရတဲ့သမ္မတထရမ့်လက်ထက်မှာအဲ့ဒီစိုးရိမ်မှုတွေကြီးထွားလာခဲ့တာပါ။ဒါပေမဲ့သမ္မတထရမ့်အခုနောက်ဆုံးဂျပန်ခီးစဉ်ကအဲ့ဒီဆိုရည်မှုတွေကိုပပျောက်သွားစေခဲ့ပါတယ်ခင်ဗျာ